စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲလို့ကျန်တဲ့နေရာတွေမှာအင်တာနက်ပြတ်တောက်နေပါတယ်အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတချို့ကလက်ကင်မိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုဖြတ်ထားသလိုတချို့နေရာမှာမြန်နှုတ်အတော်လေးနှေးတဲ့တူးကြီးအထိလျှော့ချထားပါတယ်။စကိုင်းတိုင်းထဲကမုံရွာ၊စကိုင်းရွှေဘိုနဲ့ကလေးမြို့တွေကလွဲလို့ကျန်တဲ့မြို့နယ်အားလုံးမှာမလ3ရက်ကြာသပတေးနေ့ည7နာရီခန့်ကလက်ကင်ဖုန်းအင်တာနက်ဆက်သွယ်ရေးပြတ်တောက်နေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့မတ်စုမြတ်မုံပြောပြပါမယ်။
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကမြို့နယ်23မြို့နယ်မှာမလ3ရက်ကြာသပတေးနေ့ညတွေကမိုဘိုင်းအင်တာနက်တွေပြတ်တောက်နေပါတယ်။မိုဘိုင်းအင်တာနက်ဆက်သွယ်လို့မရတဲ့မြို့နယ်တစ်ခုဖြစ်တဲ့ဆလင်းကြီးမြို့နယ်ကဒေသခံတစ်ယောက်ကမိုဘိုင်းအင်တာနက်တွေဖြတ်တောက်လိုက်တာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။စကိုင်းတိုင်းမှာမြို့နယ်လေးမြို့နယ်ပဲကျန်နေပြ။ဒီကိုဆက်လေးအဲမြို့နယ်ဝင်မြို့ကြီးပေါ့။မြို့ကြီးလည်းမြို့ပေါ်ပဲရတယ်ဗျ။နေရမရအောင်
စကိုင်းတိုင်းထဲမှာမြန်နှုံအင်မတန်နှီးတဲ့တူးကြီးလောင်းနဲ့တုံးလို့ရနေသေးတဲ့နေရာတချို့ရှိပေမဲ့ဒေသတော်တော်များများကတော့လုံးဝပြတ်တောက်နေတာဖြစ်ပါတယ် MPD, Oradu, Telinor, Mytel စတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့မိုဘိုင်းအင်တာနက်တွေအသုံးပြုလို့မရတော့တာဖြစ်ပါတယ် Oradu ကမုံရွာ၊စကိုင်း၊ရွှေဘိုကလေးမျိုးနယ်တွေကလွဲလို့ကြံမျိုးနယ်တွေအလုံးမှာ 2G အင်တာနက်တောင်သုံးလို့မရပဲအင်တာနက်လုံးဝပြတ်တောက်နေတာပါ MPD ကတော့စကိုင်းရွှေဘိုကလေးစတဲ့မြို့သုံးမြို့မှာသာမိုဘိုင်းအင်တာနက်အသုံးပြုလို့ရပြီးတော့မုံရွာအပါအဝင်ကြံမျိုးနယ်တွေမှာ 2G အင်တာနက်ကိုသာအသုံးပြုလို့ရနိုင်တယ်လို့ MPD Call Center ကပြောပါတယ်
စကိုင်းတိုင်းမှာဆိုရင်တော့အမားတို့တုံးမြို့နယ်ပဲအမားတို့အနေနဲ့အင်တာနက်ကလေးရရှိပါတယ်။စကိုင်းတိုင်းရဲ့ကလေးရရွှေဘိုရပါရှင်။အဲ့မှာတော့အင်တာနက်ရရှိပါတယ်။ကျန်းလက်မြို့နယ်တွေမှာတော့ဒူးကြီးပဲရရှိပါတယ်ရှင်။ကျန်းစကိုင်းမြို့နယ်စကိုင်းတိုင်းမြို့နယ်တွေမှာရှိတဲ့မြို့နယ်အလုံးကိုမလ3ရက်နေ့ည7နာရီကအင်တာနက်ပြတ်တောက်ထားတာပါရှင်။ဒူးကြီးတော့အသုံးပြုလို့ရပါတယ်မှာ။ဖုန်းပြောတာရဲ့ SMS ရဲ့ဒူးကြီးတော့အသုံးပြုလို့ရပါတယ်ရှင်။
အခုရပိုင်းအတွင်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီကနယ်မြေရှင်းလင်းလို့ဒေသခံထောင်ထဲချပြီးစစ်ဘေးရှောင်နေရတဲ့ဒီပရေးမြို့နယ်တွေကကျေးရွာတွေမှာဆိုရင်လေအင်တာနက်လိုင်းတွေကိုဖြတ်တောက်ခံထားရပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးနေကြရသူတွေကြောင့်တယောက်နဲ့တယောက်ဆက်သွယ်နိုင်ဖို့သတင်းတွေမိုးလေဝသအခြေအနေတွေသိနိုင်ဖို့မိုဘိုင်းအင်တာနက်တွေကိုသာအားထားနေရတာကြောင့်အခုလိုအင်တာနက်တွေပြတ်နေတာကအတော်လေးအခက်အခဲဖြစ်တယ်လို့ဒီပရေးဒေသခံတယောက်ကသူကြုံရတာကိုအခုလိုပြောပြပါတယ်။
ဒီမနေ့ည7နာရီတူပေါ့နော်ဒီလိုင်းလေးဖြတ်တော့မယ်မနက်ပိုင်းကျွန်တော်7နာရီတူမထိုးခင်ဒီကျွန်တော်သုံးလို့ရပြီကျွန်တော်တို့စမ်းသုံးကြည့်တယ်7နာရီတမီနဲ့မှာလောကတတိတကလောကပြတ်သွားတယ်တင်းမသိတော့ဘူးပေါ့ကျွန်တော်ဘာတင်းမှမပြောမိုးလေဝသတင်းမသိတော့ဘူးဘာတင်းမှကျွန်တော်တို့မကောင်းမသိတော့ဘူးစီပေးဆောင်ကြခက်ခဲဆိုရင်ဘယ်ပြည့်လို့ပြန်မှမသိဘူးပေါ့ဗျာ
လက်ရှိစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းလို့ချေးရွာ600ထက်မနည်းထွက်ပြေးနေရတဲ့ကဏီမျိုးနဲ့မင်းကင်းမျိုးတွေဘက်မှလည်းအင်တာနက်တွေအသုံးပြုလို့မရရောမကတယ်လီဖုန်းဆက်သွယ်ရေးလည်းမကောင်းဘူးလို့ဒေသခံတယောက်ကခုလိုပြောပြပါတယ်
။ဟုတ်ပြပါဘယ်လိုပြတ်တယ်တော့ကျွန်တော်လည်းမသိဘူးဗျာ။လိုင်းတွေပြိမကောင်းဘူးဗျာ။ဖုန်းလိုင်းတွေမကောင်းတဲ့ခါရောက်တော့တယောက်နဲ့တယောက်လူအကူအညီနဲ့ပဲအဲ့လိုမျိုးသွားလာပြီးခေါ်ကြပြကြပြကြသွားဆက်လာသေးကြတာ။အဲ့လိုမျိုးအခြေအနေပဲတို့လို့ရ။
စကိုင်းတိုင်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေမကြမကြပြင်းထန်တဲ့ရင်းမပင်ပလဲကဏီအရာတော်စတဲ့မြို့နယ်တွေစစ်တပ်ကနယ်မြေရှင်းလင်းမှုတွေလုပ်နေတဲ့ဝင်းသူပင်လယ်ဘူးဘူးတလင်းကောလင်းစတဲ့မြို့နယ်စုစုပေါင်း၈ခုမှာတော့2012ခုနှစ်စက်တင်ဘာလတည်းကမိုဘိုင်းအင်တာနက်ဆက်သွယ်ရေးတွေခက်ခဲနေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်သတ်တာဖြတ်တောက်ထိန်းချုပ်တာတွေလုပ်နေတဲ့အတွက်နော်ဝေးအခြေစိုက်တယ်လီနော့ဆက်သွယ်ရေးလုပ်ငန်းကြီးကမြန်မာနိုင်ငံထဲမှာလုပ်ငန်းဆက်မလုပ်ဖို့ဆုံးဖြတ်ပြီးထွက်ခွာဖို့ပြင်ဆင်နေပါတယ်ရှင်